ခုဒီဥက္ကဋ္ဌရေးသူရဦးရွှေမန်းကိုဒီကြက်ခိုင်ဖွံ့ဖြိုးရေးပါတီကနေရလွှဲပြောင်းကိစ္စဟာကြက်ခိုင်ဖွံ့ဖြိုးရေးပါတီအပေါ်မှာယုံကြည်မှုကိုပို့ပြီးတော့ညော့သွားစေရဆိုတဲ့အမြင်နဲ့ထောက်ပြချက်တွေရှိပါတယ်။အဲ့ဒီအပေါ်မှာရောအန်ကက်ဦးထေးဦးဘယ်လိုများသုံးသပ်ပါလဲရှင်
။ကျွန်တော်တို့သိရတဲ့လောက်ကတော့လူလူကဒီအတွက်ဘာမှမဖြစ်ပါဘူး။ဒါမျိုးကကျွန်တော်တို့ဒါကသာအခုရွေးကောက်ပွဲနဲ့ရှင်ပြီးတော့မှကျွန်တော်တို့နှီးသွားတဲ့အချိန်မှာလည်းဒီလိုဖြစ်ပေါ်လာတဲ့အတွက်သာစိတ်ဝင်စားကြတာပါ။တကယ်တော့2020တုန်းကလည်းပဲပြောင်းလဲတာပဲ2020ပါတီဖြစ်ပြောင်းလာတဲ့အချိန်မှာအုပ်ထာတွေပေါ်လာတယ်ဒုတိယအုပ်ထာတွေပေါ်လာတော့ဒါပြောင်းလဲတာပေါ့ဖွဲ့စည်းပုံကြီးတောင်ပြောင်းလာပဲလူတွေလည်းပြောင်းသွားတယ်အဲ့ဒီကနေပြီးတဲ့အချိန်ကျတော့2011ကျတော့ဒုတိယအုပ်ထာတွေကပြောင်းသွားပြန်အောင်10မှာပဲပြောင်းသွားတယ်ဘာလို့ဆိုဒုတိယအုပ်ထာ3ယောက်ရှိတဲ့အထဲမှာကအဲ့ထဲမှာဗိုလ်ချုပ်ကြီးတင်ရရွေးကောက်ပွဲကွန်ဖရင့်အုပ်ထာဖြစ်သွားတယ်နောက်တော့ဗိုလ်ချုပ်ကြီးတီဟာသူရတင်အောင်မြင်ဦးကသူကဒုတိယသမ္မတဖြစ်တယ်သူကထွက်သွားတယ်ဗိုလ်ချုပ်ကြီးတင်ဆိုထွက်သွားတယ်ဟိုတယောက်ကဆိုမထွက်เสียမလို့သူ့လိုပဲတောင်းအောင်ထမ်းဆောင်လို့မရဘူးအဲ့တော့2012မှာဒုတိယအုပ်ထပ်2ယောက်ထပ်တိုးလာတယ်။သူရီတင်မှုလဲသွားတယ်။ပြောင်းနေတာပါပဲ။နော
်။ပါတီအတွင်းတစ်ခုကဥက္ကဋ္ဌအပြောင်းအလဲကိုဒီလုံခြုံရေးတွေပါယူပြီးပြောင်းသွားတဲ့အပေါ်မှာလူမှုစိတ်ပူသွားတာရှိပါတယ်ရှင်။ဘာကြောင့်ဒီလိုလုံခြုံရေးအင်အားတွေနဲ့ဒုညရင်းချင်းစီစဉ်ဆောင်ရွက်ရတာပါလဲရှင်။
ကျွန်တော်ထင်ပါတယ်လူမှုမသိပါဘူး။လူမှုမဟုတ်ပါဘူး။အဲ့ဒီတုန်းကကျွန်တော်တို့လည်းဒီမှာရောက်လာကြတာ။လုံခြုံရေးကတော့တမန်အရာဆိုလို့ရှင်လွတ်တော်ကိုယ်တော်တွေရောက်လာလို့ရှင်လုံခြုံရေးယူကြတယ်။အဲ့တော့ဒါလည်းတိုက်ဆိုင်တာကတော့ဘာလဲဆိုလို့ရှင်ကျွန်တော်တို့အဲ့ဒီမနက်ကရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်အစ်တေနဲ့ကျွန်တော်တို့ဘုံလုံးဆောင်ဖွင့်နေတွေ့တောင်းသတင်းတော့တွေဖိတ်ထားတယ်အဲ့ဒီညမှာကတော့ဘာဖြစ်လဲဆိုလို့ရှိရင်2012ရဲ့နေ့မှာပါတီရဲ့ဘူးလွဲဥက္ကဋ္ဌတောင်းရင်ကိုကျွန်တော်လွှဲပေးတယ်ဆိုတဲ့ဥစ္စာကျွန်တော်အင်စားတည်တတ်တည်တော့12ရဲ့နေ့14ရဲ့နေ့ကပိတ်တော့မယ်ရွေးကောက်ပွဲကော်မရှင်ရဲ့နော်လွှတ်တော်ကိုယ်စားလှယ်ဆိုတဲ့ဥစ္စာပိတ်တော့မယ်အဲ့တော့12ရဲ့နေ့ကျွန်တော်စတည်ပြီးဆိုကျွန်တော်ပထမဆုံးစလုပ်ရမယ်အလုပ်ဒီပါလဲဆိုလို့ရှိရင်တက်မတော်ကနေပြီးတော့မှနှုတ်ထွက်ပြီးတော့မှပြောင်းလဲလာတဲ့ဘူးထုတ်ကြီးတွေကိုကျွန်တော်တွေ့ပြီးမေးဖို့ရှိတယ်အဲ့တော့သူတို့ကိုကျွန်တော်စုထားတယ်သူတို့လည်းပဲတိုက်ဆိုင်တာကတော့ည၈နာရီမှာဝင်ကြီးတချို့လည်းနှုတ်ထွက်တယ်မူလလုံးကတော့9နာရီလောက်ကျွန်တော်မေးဖို့ပါပဲ၈နာရီလောက်၈နာရီလောက်ဖြစ်သွားတဲ့ချိန်၈နာရီ9နာရီလောက်မှဖြစ်တယ်အဲ့ဒီအချိန်မှာဘာဖြစ်လာလဲဆိုတဲ့အချိန်ကျတော့ဇာတ်တင်ပို့တာတွေရှိတော့ပေါ့နော်ဇာတ်တင်ပို့တယ်ဆိုတော့ဗာဇာတ်တင်ပို့တယ်ဆိုတော့တရင်တော့ညအများကြီးရောက်နေတယ်မနေ့ကကျွန်တော်တို့ဖိတ်ထားတဲ့တရင်တော့ဒီအုပ်စုအဖွဲ့ဖြစ်မယ်လို့ကျွန်တော်ယူဆတယ်ဒါဒီကနေပြီးတော့အချင်းချင်းတရင်ပေးကြမှာပေါ့တရင်ပေးကြတော့ဟာဒီမှာတော့ကားတွေဝင်လာကြတယ်တကယ်လည်းကားတွေဝင်လာတာပေါ့အဆောင်ကတော့ငိုရေးရှိပါတယ်ကျွန်တော်တို့ရှိမှာအဆောင်မရှိဘူးဆိုတော့ဘယ်တော့လဲဒီအုပ်စုလိုက်ကြီးဖြစ်လာတဲ့အချိန်ကျတော့ကျွန်တော်တို့ကလည်းကိုယ့်အလုပ်ကိုကိုယ်လုပ်ရမယ်ဆိုတဲ့အချိန်ကတော့ဒါလုံခြုံရေးနဲ့ပတ်သက်လို့တော့ကျွန်တော်တို့ကကူညီပါဆိုပြီးတော့မှကျွန်တော်တို့ဒီလိုပြောတယ်ဒါပြောလိုက်တဲ့အချိန်တို့ဘယ်လိုလုံခြုံရေးလာချတယ်ဗာညာဆိုတော့ကျွန်တော်တို့မသိတော့ဘူးကျွန်တော်တို့အလုပ်ကိုကျွန်တော်တို့လုပ်တော့အဲ့ဒီကတော်တော်မိုးချုပ်ပါတယ်ကျွန်တော်မိုးချုပ်တယ်ဆိုတာချက်ချင်းပါတီဝင်ရတယ်ဘာဖြစ်လို့လဲဆိုတော့နောက်တစ်နေ့က73ရက်နေ့ဖြစ်နေပြီ73ရက်နေ့ပြီး14ရက်နေ့ကပိတ်တော့မယ်အကုန်လုံးကလည်းဒီနေရာမှာမဟုတ်ဘူးနေပြီးတော့မှာမဟုတ်ဘူးတခြားနေရာတွေသွားကြရမယ်လူတွေဖြစ်နေတဲ့အတွက်အချိန်မီသွားဖို့လိုတယ်ချိန်မီသွားမှုလို့တဲ့အတွက်အဲ့ဒီဥစ္စာတွေကျွန်တော်တို့အကုန်လုံးညာတော်ရင်ကျွန်တော်တို့ပြီးလုပ်တယ်နော်
အခုဒီကျန်းမာရေးဌာနဘက်ကိုပဲဖြစ်ဖြစ်ဒီတရားစီရင်ရေးဘက်ကိုပဲဖြစ်ဖြစ်ဒီစစ်တပ်ဘက်ကအကြီးအကဲတွေပြောင်းလာတဲ့ကိစ္စကိုဒီကျန်းမာရေးဘက်တို့ဒီဥပဒေဘက်တို့ကမကျေနပ်ကြတာတွေရှိပါတယ်ဆိုတော့ဒီအပေါ်မှာရောဘာများပြောနိုင်မလဲရှင
်အဲဒီဥစ္စာနဲ့ပတ်သက်လို့ကတော့ဌာနဆိုင်ရာရဲ့ဆောင်ရွက်ချက်ပဲဒါကျွန်တော်မပြောလို့နော်ဌာနဆိုင်ရာသူ့ဌာနအတွက်အသုံးဝင်နေတယ်အသုံးဝင်တယ်လို့ယူဆလို့သူဒါထကန်ထားတာလို့ပဲကျွန်တော်ထင်ပါတယ်နော်အသုံးဝင်တဲ့လူတော့ခံထားမှာမဟုတ်ဘူးအဲကျွန်တော်နေခဲ့တုန်းကတော့ကျွန်တော်မခေါ်ခဲ့ဘူးနော်ကျွန်တော်ဝင်းထံမှာနေခဲ့တုန်းကတော့အဲ့လိုခေါ်တာတွေမရှိဘူးသူကလည်းပဲခေါ်လို့ရပါတယ်အုပ်ချုပ်ရေးကိစ္စနဲ့ပတ်သက်လို့ကတော့နော်ခေါ်နိုင်တယ်ကျွန်တော်ထင်တယ်အုပ်ချုပ်ရေးကိစ္စမှာတော့တော်တော်ကြီးလုံတိုင်ကြိုင်နိုင်တဲ့ပုံကိုယ်တွေလည်းရှိပါတယ်သူကလည်းပဲဒါကတော့ဌာနတွင်းဆိုင်ရာဖြစ်တဲ့အတွက်ကျွန်တော်မပြောနိုင်ပါဘူးဒီဥစ္စာနဲ့ပတ်သက်လို့
အခုသမရနဲ့တိုင်းသားခေါင်းဆောင်တွေမနေ့ကတွေ့ပါတယ်အပြစ်ခတ်ရဆေးရေးပေါ့သမရကတော့သူတို့ကမ်းလှမ်းထားတဲ့15ဘွဲ့နဲ့ပဲထိုးမယ်6ဘွဲ့ကိုတော့ဆက်ပြီးတော့ဆွေးနွေးမယ်လို့ပြောပါရယ်ဆိုတော့တိုင်းသားကောင်းဆောင်တွေကလည်းဒီ15ဘွဲ့ထိုးရေးပေါ့ဆွေးနွေးနေကြတယ်ဆိုတော့ဒီအပြစ်အခက်ရဲ့ဆေးရေးနဲ့ဆက်ပြီးတော့သွားမယ်နိုင်ငံရေးဆွေးနွေးပွဲတွေအပေါ်မှာရောဘယ်လိုများသုံးသပ်ချင်ပါလဲရှင်ဘယ်လိုမြင်ပါလဲရှင
်ကျွန်တော်15ဘွဲ့ဆိုတဲ့ဥစ္စာကတချို့လည်းပဲနော်အခြေအနေပြီးလို့မထိုးကျင်တာလည်းဖြစ်မှာပေါ့နော်ဒါကတော့သူတို့အခြေအနေသူတို့အကုန်အသိဆုံးပါပဲအဲတချို့ကတော့မလိုအပ်လို့မထိုးတာလည်းနှစ်ဘွဲ့ရှိတယ်နော်တချို့ကတော့ဒီအဲမှာပါတော့ပါခြင်းနဲ့သို့တော်လည်းပဲလောလောဆယ်နာမဆိုမထိုးသေးဘူးဆိုတဲ့ဥစ္စာလည်းရှိတယ်။သို့တော်လည်းပဲတော်တော်များများကတော့ကျွန်တော်ထင်ပါတယ်ငြင်းညံ့ညင်ကြပြီ။နော်ငြင်းညံ့ညင်ကြပြီ။ဒါကြောင့်ငြင်းညံ့ညင်ကြပြီဆိုလို့ရှိရင်ငြင်းညံ့ညင်ကြတဲ့လူတွေနဲ့အရင်ထိုးပြီးတယ်မယ်ဆိုတဲ့ဥစ္စာဒီကျွန်တော်ကတော့သဘောကျတယ်။ဒါတွေကတော့ကျွန်တော်ဆက်လုပ်ရမယ်အထဲမှာလက်တွေ့လုပ်ရမယ်ဥစ္စာတွေပေါ့။ဒါတွေလုပ်နေတဲ့ဥစ္စာဒီနိုင်ငံရေးပါပဲ။ကျွန်တော်အမြင်ပြောရင်တော့
အခုလိုဖြစ်ပေးတာကျေးဇူးများကြီးတင်ပါတယ်ရှင်။ဟုတ်ကဲ့။